အခုတော့အမေရိကန်သမ္မတအိုဘားမားရဲ့အာရှခီးစဉ်အတွင်းမြန်မာနိုင်ငံကိုသွားရောက်မဲ့ခီးဟာမြန်မာအစိုးရကိုထောက်ခံတယ်ဆိုတဲ့သဘောမဟုတ်ဘဲလက်ရှိသွားနေတဲ့ပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုဖို့ဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်မြန်မာနိုင်ငံတဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအပြောင်းလဲတွေအပေါ်မှာအားပေးကူညီနိုင်မှုအခွင့်အလမ်းကိုလက်မလွတ်နိုင်ဘူးလို့လည်းသူကပြောသွားပါတယ်ထိုင်းနိုင်ငံကိုရောက်နေစဉ်သမ္မတအိုဘားမားရဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောဆိုချက်တွေကိုကိုသားညုံဦးကဆက်ပြီးတော့တင်ဆက်ပေးမှာပါရှင်
ကောင်းပါခင်ဗျာဒီမြန်မာနိုင်ငံတွင်းမှာအများကကြိုတင်တွက်မထားတဲ့တိုးတက်ပြောင်းလဲမှုတွေရှိလာတဲ့ပုံမှာသူ့အနေနဲ့အသီးမှတ်ပြုဖို့အတွက်အခုဒီမြန်မာနိုင်ငံခီးစဉ်ဖြစ်လာတာလို့သမ္မတဥပမာကထိုင်းနိုင်ငံဘန်ကောက်မြို့မှာပြောသွားတာပါထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဝါနဲ့တွေ့ဆုံပြီးတော့နှစ်ဦးပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သမ္မတဥပမာရဲ့ခီးစဉ်ဟာအချင်းစောလုံးနေရဆိုပြီးတော့လူခွင့်ရေးဖွဲ့တွေရဲ့ဝေဖန်ချက်ပေါ်မှာသူကတုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ
် This is not an endorsement of the Burmese government this is aAn acknowledgement that
ဒီခီးစဉ်ဟာမြန်မာအစိုးရရဲ့မူဝါဒတွေပေါ်မှာတဘောရဲရှိတဲ့အကြောင်းထောက်ခံတဲ့သဘောမဟုတ်ပါဘူး။ဒါပေမဲ့တိုးတက်ပြောင်းလဲလာမှုတွေပေါ်မှာအတိမတ်ပြည့်ုံသဘောဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံထဲမှာတိုးတက်မှုလုပ်ငန်းစဉ်တွေရှိနေတယ်ထင်ပါတယ်။ရှိနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကဆိုရင်ဒီလိုဖြစ်လာလိမ့်မယ်လို့ဘယ်သူကမှတွက်မထားပါဘူး။သမ္မတဦးသိန်းစင်ဟာအခုဆိုလို့ရှိရင်ပို့ပြီးတော့ကောင်းမွန်တဲ့လမ်းကြောင်းပေါ်မှာခြေလှမ်းနေပါတယ်။ဒေါ်ဆန်းစုကြည်ဆိုရင်လည်းရွေးချယ်ခံရတဲ့လွတ်တော်ကူစလေဖြစ်နေပါပြီ။နိုင်ငံရေးကျင်းသားတွေလွတ်လာတာကိုလည်းမြင်ရပါတယ်။နောက်ထပ်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေထပ်လုပ်မယ်ဆိုတဲ့ပိုင်းဖြတ်လှုပ်ဆောင်မှုတွေလည်းရှိထားပါတယ်ဆိုပြီးတော့သမ္မတဥပမာကနေပြီးတော့ပြောသွားတာပါ။သမ္မတဥပမာဟာအခုဒီအာရှခီးစဉ်မထွက်ခင်မှာပဲအမေရိကန်ပြောင်းစုဘက်ကနေပြီးတော့မြန်မာအပေါ်ရေးယူထားတဲ့ပိတ်ဆို့ဒီတွင်းကုန်ပိတ်ဆို့မှုကိုရုတ်သိမ်းထားလိုက်ပြီးဖြစ်ပါတယ်။မြန်မာအာဏာပိုင်တွေရောမြန်မာစီးပွားရေးလုပ်ငန်းရှင်တွေဘက်ကပါအလိုလားဆုံးတောင်းတချက်တခုလို့ပြောရမှာပါ။မြန်မာနိုင်ငံပြောင်းလဲအတွက်အခွင့်အလမ်းကောင်းရတဲ့ချိန်မှာဒီအခွင့်အလမ်းကိုလက်မလွတ်လိုတာကြောင့်လို့သမ္မတဥပမာကပြောဆိုသွားပါတယ
်။ That the country has a long way to go. And you know, I'm not somebody who thinks that the United States should stand on the sidelines.
မြန်မာနိုင်ငံအနေနဲ့ကတော်လေးတော့ချိန်ယူသွားအောင်မှာပါဒါပေမဲ့အခုလိုတိုင်းပြည်တွင်းကပိုပြီးကောင်းမွန်လာတဲ့အခြေအနေတွေကိုအားပေးနိုင်တဲ့အခွင့်အလမ်းရတဲ့အခြေမျိုးမှာတချင်လုံးကဒီအမှားယွင်းရှိခဲ့တဲ့လူတွေကိုလက်မကမ်းသင့်ဘူးအမေရိကန်အနေနဲ့ဘေးမှာရှောင်နေသင့်တယ်ဆိုပြီးတော့စဉ်းစားတဲ့အထက်မှာတော့ကျွန်တော်မပါပါဘူးဆိုပြီးတော့သမ္မတဥပမာကနေပြီးတော့ပြောသွားတာပါမြန်မာနိုင်ငံရဲ့လာမယ့်ခီးစဉ်အတွင်းမှာထူးခြားချက်တစ်ခုကတော့ရန်ကုန်တက္ကသိုလ်မှာမြန်မာလူမျိုးကိုမိကုံပြောမယ့်ကိစ္စပါဒါဟာဒီခီးစဉ်အတွက်အရေးပါမှုတရက်လို့သမ္မတဥပမာကယူဆထားပါတယ
် And one of the goals of this tripis to highlight the progress that has been made but also to give voice to
ဒီခီးစဉ်ရဲ့ရည်ရချက်တစ်ခုကတော့တိုးတက်ပြောင်းလဲမှုတွေရှိတယ်ဆိုတာကိုပြသဖို့နဲ့အနာဂတ်မှာဒီထက်ပိုပြီးတော့တိုးတက်ဖို့လှုပ်ဆောင်စရာတွေရှိသေးတယ်ဆိုတာကိုပြောဆိုသွားဖို့ဖြစ်ပါတယ်မြန်မာနိုင်ငံကိုရောက်တဲ့ American သမ္မတတဦးအနေနဲ့မြန်မာလူမျိုးကိုမိကုံပြောတဲ့အခါမှာလဲလူခွန်ရင်းနဲ့နိုင်ငံရေးလွတ်လပ်မှုတွေကိုလေးစားတဲ့တိုင်းပြည်အဖြစ်တကားပွင့်လာတဲ့အပေါ်မှာမြန်မာလူမျိုးကိုသူ့အနေနဲ့ဂုဏ်ပြုချီးကျူးစကားပြောသွားမှာဖြစ်တယ်လို့သမ္မတဥပမာကနေပြီးတော့ပြောတာပါအပြောင်းလဲတွေမြန်မာဆန်ဆန်ဖြစ်လာချိန်မှာမြန်မာပြည်သူတွေဟာသူရဲ့ဆန္ဒသူရဲ့အတန့်တွေကိုကဘာကတိတယ်ဆိုတာကိုပြသဖို့လဲလူတယ်လို့သမ္မတဥပမာကဆိုပါတယ်မြန်မာပြည်သူတွေဆန္ဒမြန်မာပြည်သူတွေရဲ့အတန့်ကိုနိုင်ငံတကာအနေနဲ့နားထောင်နေတယ်ဆိုတာကိုမြန်မာပြည်သူတွေသိအောင်လုပ်ရမယ်လို့လည်းပြောပါတယ်ဒီအတွက်လည်းမြန်မာပြည်သွားမဲ့သူရဲ့ခီးစဉ်မှာသူ့အတွက်ဒီလိုမျိုးအခွင့်အရေးရမယ်လို့သမ္မတဥပမာယုံကြည်တဲ့အကြောင်းဆက်ပြောပါတယ်နောက်ဒီအဲ့ဒီပူးတဲ့သတင်းစာရှင်းလင်းပွဲအတွက်မှာပဲထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဝတ်ကလည်းမြန်မာနိုင်ငံဒီမိုကရေစီပေါ်မှာအင်ဒီဂျင်ထိုင်းအနေနဲ့ဒီရိုးရိုးသားသားနဲ့မှန်မှန်ကန်ကန်ကူညီသွားလိုတယ်ဆိုပြီးတော့ဖော်ပြပါရတယ်။မြန်မာပြည်သူတွေစီးပွားဖွံ့ဖြိုးတိုးတက်လာဖို့ပညာရေးစင်တန်းမြန်မာလာစေဖို့လူနေမှုဘဝတိုးတက်လာဖို့အတွက်ထိုင်းအနေနဲ့လှူလာတယ်ဆိုပြီးတော့ပြောပါရတယ်။တဆက်သေးပါပဲဒီထိုင်းနိုင်ငံအနေနဲ့မြန်မာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ကူညီမှုအပေါ်မှာလည်းသမ္မတဥပမာကထိုင်းနိုင်ငံကိုချီးကျူးသွားပါရတယ်
။ Thailand has supported the cause of democracy in Burma, protecting dissidentshosting refugees and promoting reform and I very much appreciate
မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ထိုင်းနိုင်ငံကထောက်ခံကူညီခဲ့တာတွေရှိပါတယ်မြန်မာတိုက်ခိုက်တွေကိုအကာအကွယ်ပေးထားပါတယ်ဒုက္ခသည်တွေကိုလက်ခံပေးပါတယ်ပြုပြင်ပြောင်းလဲရေးအပေါ်မှာလည်းအားပေးထောက်ခံပါတယ်ဆိုပြီးတော့ဒီသမ္မတဥပမာကလည်းထိုင်းနိုင်ငံကိုချီးကျူးစကားပြောသွားတာပါသမ္မတဥပမာအနေနဲ့ကဒီမြန်မာနိုင်ငံကိုမနေ့ပြန်မနေ့ပိုင်းဆိုရောက်ရှိမှာဖြစ်ပါတယ်ဒီခီးစဉ်ဟာမြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုအားပေးကူညီဖို့ဖြစ်တာနဲ့အတူပဲတစ်ဖက်မှာတော့မြန်မာနိုင်ငံဟာဒေသတွေမှာအလားအလာကောင်းပြီးတော့ကုန်သွယ်ရေးအချက်ချာကျလာတဲ့နိုင်ငံဖြစ်တယ်လို့လည်းဒီအမေရိကန်တာဝန်ရှိသူပိုင်းကဒီခီးစဉ်မတိုင်ခင်ကပြောခဲ့ကြပါတယ်ပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့လုပ်နေမယ်ဆိုရင်မြန်မာနိုင်ငံဟာဒီအမေရိကန်ပြည်တော်စုအတွက်အရေးပါတဲ့မိတ်ဖက်နိုင်ငံတစ်နိုင်ငံဖြစ်လာနိုင်တယ်ဆိုပြီးတော့လည်းအင်ပီရိုကနေပြီးတော့ကြေညာချက်ထုတ်ထားပါတယ်ခင်ဗျာ